မင်္ဂလာညနေခင်းပါရှင်2018ခုနှစ်မတ်လ13ရက်အင်္ဂါနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ဂျန်နိုင်းမှာအင်္ဂါညနေခင်းသတင်းတွေကိုဤတန်စင်နဲ့အတူညညာပေးသွားမှာဖြစ်ပါတယ်ရုရှားသရှူဟောင်းနဲ့တမိဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာအများကြီးဖြစ်နိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ပရီဇာမီကပြောလိုက်ပါတယ်အမေရိကန်ကာကွယ်ဝန်ကြီးချုပ်မက်တစ်ဆာအာဖဂနစ္စတန်နိုင်ငံကိုချိုးတင်ကျင်လာခြင်းမရှိဘဲနဲ့ဒီကနေ့မှရောက်ရှိသွားခဲ့ပါတယ်ဒီခိုင်ပြည်နယ်ကပြည်ပကအတွင်းနိုင်ငံကအဆင့်ရာသွေးမှုမြောက်တဲ့လောက်ရတွေကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံမှာလူနည်းစုတွေအပေါ်မုန်းတီးစိတ်တွေဖြစ်ပေါ်အောင် Facebook ကနေကြဲကြဲပြန့်ပြန့်လှုံ့ဆော်နေတဲ့အကြောင်
း Oh everything is done through Facebook in Myanmar People communicate through Facebook but it's the
ကုလရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပြောကြားချက်နဲ့အတူနားဆင်ရမှာပါ။တိုက်ခိုက်ဖြစ်စီခံရလို့ပျက်စီးသွားတဲ့ပူတာအိုမြေကြီးနားလမ်းမှာပြန်လည်ဖွင့်လှပြေးဆွဲနေပြီဖြစ်လို့အစမတန်တက်နေတဲ့73စီဆွေးတွေပြန်ကြလာပါတယ်။ဒီကနေ့ဟာ၈လေးလုံးရေတော်ပုံကိုဥတီသွားစေတဲ့စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ကွယ်လွန်ခဲ့တဲ့နှစ်30ပြည့်ဖြစ်ပါတယ်။မလေးရှားနိုင်ငံနဲ့ကိုခုံဝင်ကိုကြိုးစားတဲ့မြန်မာအလုပ်သမားတွေနဲ့လိုက်ပါပို့ဆောင်သူကိုမလေးရက်တက်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ပြောပြပေးပါမယ်ရှင
်။ရုရှားသရှူဟောင်းဆာဂီစကရပိုနဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်တဲ့လောက်ရမှာရုရှားတို့နောက်ခွဲကပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ချေအများကြီးရှိနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်ထောင်ပိုင်းဆော့စ်ဘရီမြို့မှာအာယုံကျောကိုထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ဦးဟာစိုးရိမ်ရတဲ့အခြေအနေနဲ့ဆင်းရဲတင်ထားပါတယ်အခင်းဖြစ်ပေါ်တဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံးကြီးရှုဆက်ဆင်းနေပါတယ်တိုက်ခိုက်တဲ့နေရာမှာအသုံးပြုခဲ့တဲ့အစိမ့်ကနိုဘချော့ခ်လို့ခေါ်တဲ့စစ်တပ်သုံးအစိမ့်အာယုံကျောထိခိုက်စေတဲ့အစိမ့်ဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကအောက်လွတ်တော်မှာမနေ့တနင်္လာနေ့ကပြောကြားလိုက်ပြီးတော့ဒါဟာရုရှားအစိုးရဘက်ကဗြိတိန်နိုင်ငံကိုစန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလာဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့စိတ်ကိုရုရှားအစိုးရကတခြားလူတွေရဲ့လက်ထဲရောက်တော့အောင်ခွင့်ပြုလိုက်တဲ့လုပ်ရလာဒီနှစ်ခုတည်းကတစ်ခုခုတော့ဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ်နိုဘချော့အစိမ့်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမျိုးမရခဲ့ဘူးဆိုရင်ရုရှားကဗြိတိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်မေကပြောပါတယ်ရုရှားသံရုံးကတော့ဗြိတိန်ဟာအနေနဲ့ကစားနေတာဖြစ်တယ်လို့ပြောပါတယ်ဗြိတိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတကယ်လို့လိုအပ်ရင်နေတိုးမြောက်အတ္တလန္တိစစ်စာချုပ်ပုံမှန်၅တိုင်းစုပေါင်းကာကွယ်မှုလုပ်ဖို့တောင်းခံသွားမှာဖြစ်ပါတယ်နေတိုးအဖွဲ့ရဲ့စစ်စာနေတိုးအဖွဲ့စစ်စာချုပ်အရအဖွဲ့ဝင်နိုင်ငံတနိုင်ငံကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးကိုတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသတွင်းမှာလုံခြုံရေးကိုပြန်ထိန်းနိုင်ဖို့အတွက်အတူတကွလှုပ်ဆောင်ကြဖို့ဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူထားတာဖြစ်ပါတယ်ခင်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဘက်ကဝင်ရောက်နှောက်ယှက်တာရှိခဲ့ပြီးမြဲလေထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ပူးပေါင်းကြံစီတာတော့မရှိဘူးလို့အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကတင်လာနေမှာကြေညာလိုက်တဲ့အပေါ်သမ္မတထရမ့်ကအောင်ပွဲခံပြောဆိုလိုက်ပါတယ် Republican တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဒီကိစ္စကိုအလေးနက်ထားပြီးတော့စုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူတွေကိုအကာအကွယ်မပေးနိုင်တဲ့လို့ရဲဆိုပြီးတော့ဒီမိုကရက်တို့ကပြင်းပြင်းထန်ထန်ဝေဖန်နေကြမှာပဲဒီကြေညာချက်ကိုသမ္မတထရမ့်က Twitter စာမျက်နှာပေါ်မှာစာလုံးကြီးတွေနဲ့ရေးသားပြီးတော့အောင်ပွဲခံလိုက်တာပါ သမ္မတထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကဘယ်လိုအမှားမျိုးမှမလုပ်ခဲ့ဘူးလို့လည်းထလောင်းပြောဆိုထားပါတယ်လွတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့ဆုံးဖြတ်ချက်ကရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်တဲ့နောက်ဆုံးလွဲတစ်ခုဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကပြောဆိုထားပါတယ်ထရမ့်ရုရှားရှုတ်တော်ပုံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားနဲ့ရုရှားနိုင်ငံသားတချို့ကိုစွဲချက်တင်တာဒါမှမဟုတ်အပြစ်ရှိကြောင်းအမိန့်ချမှတ်ပြီးဖြစ်တယ်လို့အမေရိကန်ဒီမိုကရေစီရေးမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုတွေကတနေ့တိစားပို့ပြီးတော့ရှင်းလင်းလာနေပြီးတော့အပြေမရှိတဲ့မေကွန်းတွေပုံများလာနေတယ်လို့နန်စီပလိုစီကပြောပါရယ်
မရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ဆင်ညာခြင်းမရှိဘဲနဲ့ဒီကနေ့မှတွားရောက်ခဲ့ပြီးတော့အာဖဂန်ဆိုရနဲ့တိုက်နေတဲ့တာလီဘန်သဘုံအဖွဲ့တွေကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေကစစ်ကြောင်းနဲ့ကြတိုက်နေတဲ့အာဖဂန်စစ်ပွဲကိုအဆုံးသတ်ရေးကိစ္စစစ်ဆက်ဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးမက်ဒစ်ဟာတာလီဘန်တွေနဲ့ငြိမ်းချမ်းဆွေးနွေးဖို့လမ်းဖွင့်ပေးသွားမယ်။အာဖဂန်သမ္မတအက်ရှ်ဂါနီရဲ့အစီအစဉ်ကိုဆွေးနွေးဖို့အတွက်အာဖဂန်နိုင်ငံနဲ့အာဖဂန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးတော့ကဘူးမျိုးကိုမရောက်ခင်မှာအဲ့လိုပြောကြခဲ့တာပါတာလီဘန်သဘုံအဖွဲ့အနေနဲ့ဆွေးနွေးပွဲစကားဝိုင်းမှာထိုင်ပြီးအကုန်လုံးကိုတထိုင်တည်းအခြေလဲဆွေးနွေးနိုင်ဖို့ကတော့သိမဖြစ်နိုင်ဘူးလို့ဝန်ကြီးမက်ဒစ်ကပြောပါတယ်တာလီဘန်သဘုံတွေဟာအရင်ကလည်းငြိမ်းချမ်းရေးသဘောတူညီမှုရနိုင်ဖို့အတွက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ကြောင်းဒါပေမဲ့အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာကြောင့်ဝန်ကြီးမက်ဒစ်ကဒါကိုလက်မခံဘဲပယ်ချခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အောက်ခံဆိုးရွားကိုဥဆောင်စေခြင်းပြီးတော့လိုအပ်တာတွေကိုငင်းငင်းနဲ့ပြန်လဲတင်မြည်ကြိုးပမ်းမှုလုပ်ငန်းစဉ်အတွက်လိုအပ်တာတွေကိုပံ့ပိုးပေးစေချင်တယ်လို့လည်းသူကသတင်းနောက်တွေကိုပြောပါတယ်အာဖဂန်ဆိုးရနဲ့တာလီဘန်ကြားမှာနိုင်ငံရေးအရပြန်လဲတင်မြည်နိုင်တာကသာအာဖဂန်နိုင်ငံအတွက်အလုံးစုံအောင်မြင်မှုရမှာဖြစ်တယ်လို့အာဖဂန်နိုင်ငံအနေနဲ့လည်းကိုယ်လုံးကျုံရေးကိုကင်တွယ်ဖြေရှင်းနိုင်မှာဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်နဲ့မက္ဆီကိုနယ်စပ်တင်ဝါနာမြို့နာကနယ်စပ်ခြံစည်းရိုးစီကိုတမတ်ထရမ်သွားဖို့စီစဉ်ထားတာကနေပြီးတော့တင်းမာမှုတွေတချို့ပြန်ဖြစ်လာနိုင်စီပါတယ်။ရွှေပြောင်းနေထိုင်သူတွေအရေးလှုပ်ရှားသူတယောက်ရဲ့ပြောရဆိုရင်တင်ဝါနာနားမှာစောက်မဲ့တတိုင်းကြီးအတွက်နမူနာပုံစံကိုလာကြည့်မယ်တမတ်ထရမ်ရဲ့ဒီခီးစဉ်ကဒီနားမှာနေထိုင်သူရွှေပြောင်းနေထိုင်သူတွေမက္ဆီကိုနိုင်ငံသားတွေကိုလာလောင်တယ်လို့ဖြစ်နေပါတယ်။အမေရိကန်တဲကဆန်ဒီယေဂိုမြို့နဲ့မက္ဆီကိုဘက်ခြမ်းကတင်ဝါနာမြို့ကြားနိုင်ငံနဲ့နိမိတ်သက်မှတ်ထားတဲ့ခြံစည်းရိုးမှာတတိုင်းစောက်ဖို့နမူနာပုံစံကိုတွေ့နေပါတယ်။မက္ဆီကိုဘက်ကစီးရိတ်ကြခံတင်တယ်လို့သမ္မတထရမ်ကပြောထားတဲ့ဒီနယ်စပ်တတိုင်းစောက်ဖို့အဆိုပြုချက်ကိုကန့်ကွက်သူတွေထောက်ခံသူတွေစုဝေးကြပြီးတော့သမ္မတထရမ်ကိုစန့်ကျင်ဆန္ဒပြသူ200ကျော်ကလည်းဆန်ဒီယေဂိုမြို့လယ်မှာတင်းလာနေညနေမှာခြေတက်ခဲ့ကြပါတယ်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ပြည်ကနေအင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေအထွေနိုင်ငံတကာအဆင့်ရာဇဝတ်မှုမြောက်တဲ့လောရတေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းရာရှိတယောက်ကပြောဆိုလိုက်ပါတယ်။ဝန်ကြီးမွတ်စလင်တွေအပေါ်တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုခြင်းမှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အဒါမာဒီယန်ကတရင်တပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုတတ်သိပြနိုင်ပြီဆိုရင်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလဲတတိပေးခဲ့ပါတယ်လူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းမဆုံးဖြတ်နိုင်သေးခင်မှာလဲလက်ရှိကြုံတွေ့နေရတဲ့အချက်တဲကိုအချိန်မဆိုင်မဲ့ဖြစ်ရှင်းဖို့လိုအပ်တဲ့အကြောင်းတိုက်တွန်းခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနှင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းနေရမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲထားပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာစွပ်စွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်အချို့ကိုလည်းရေးဥဒါတွေလုတ်ခဲ့ပါတယ်ကုလသမဂ္ဂအစင်းမြတောင်ဝရှိသူတွေနဲ့လူခွင့်လှူရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝတ်မှုမြောက်တဲ့လောရတွေဖြစ်တာကြောင့်နိုင်ငံတကာအစင်းစုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။နောက်ကိုရီးယားဘက်ကပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရပ်ဆဲမဲ့ရေးလက်တွေဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းအကြီးအကဲဆိုဟွန်းနဲ့ဝန်ကြီးချုပ်အာဘေတို့ဒီကနေ့တိုကျိုမြို့မှာတွေ့ဆုံပြီးခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းအကြီးအကဲနဲ့အမျိုးသားလုံခြုံရေးအကြီးအကဲချုံယူယုံတို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားကိုသွားရောက်ခဲ့တာဖြစ်ပါတယ်။1980နဲ့80ပြည့်နှစ်တွေတုန်းကမြောက်ကိုရီးယားတရှိုးတွေကိုလေ့ကျင့်ပေးဖို့ဆိုပြီးတော့မြောက်ကိုရီးယားကဖန်ဆီးခဲ့တဲ့ဂျပန်နိုင်ငံသားတွေရေးကိစ္စကိုဖြေရှင်းလိုတဲ့အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းစမ်းသပ်မှုကိုခေတ္တရန်နာထားမယ်လို့ကတိပေးထားပြီးတဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နဲ့တီးခြားနှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေဆောင်ရွက်သွားဖို့သဘောတူထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဧပြီလမှာတွေ့ဆုံမှာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့တော့မေလကုန်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားဆူရဘက်ကနျူကလ িয়ার လက်နက်ပိုင်းဆိုင်ရေးညီမှန်းချက်တွေဆွံ့လွတ်သွားတဲ့အထိအပြင်းထန်ဆုံးဖိအားပေးမဲ့မူဝါဒတွေကိုအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရအဖွဲ့ကခိုင်မာစုပ်ကိုင်ထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးအိရှာမက်မော့စတာကပြောဆိုလိုက်ပါတယ်ဒီလိုဖိအားတွေပေးဖို့သူ့ဘက်ကဆုံးဖြတ်ထားတဲ့အပြင်ဘုံရွယ်ချက်အတိုင်းရှေ့ဆက်ဆောင်ရွက်နိုင်ရေးကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့လည်းဒီကနေ့ပြောဆိုဆွေးနွေးခဲ့ရကြောင်းသူကပြောပါတယ်နျူကလ িয়ার လက်နက်ကင်းစင်သွားတဲ့တကယ်လုပ်ငန်းစဉ်တွေတွေ့မြင်ရတဲ့အထိအပြင်းထန်ဆုံးဖိအားဆက်ပြားရီဆက်ပြီးသွားဖို့အခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းမြို့သားလုံခြုံရေးချန်ပီယံအိရှာမက်မော့စတာကပြောပါတယ်မြောက်ကိုရီးယားကိစ္စကိုတန်တမာရေးနီးနဲ့အပြေရှာတဲ့နေရာမှာသမ္မတထရမ့်ကအကောင်းမြင်ထားတဲ့ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်စစ်တပ်ဟာအမေရိကန်ပြည်အောင်စုရဲ့ပြည်ပနိုင်ငံစစ်တပ်တွေကိုငွေကြေးထောက်ပံ့ရေးစီစဉ်ကနေတဆင့်ဒေါ်လာ14သန်းနီးပါးတန်ဖိုးရှိတဲ့မောင်းသူမဲ့ drone ယာဉ်တွေကိုဒီကနေ့မှလက်ခံရရှိခဲ့ပါတယ်။ Scan Eagle လို့နာမည်ပေးထားတဲ့မောင်းသူမဲ့ drone ယာဉ်6ဆင်းကိုမနီလာမြို့မှာဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းပြသထားပြီးတော့နိုင်ငံတောင်ပိုင်းကစစ်သွေးကြွတွေကိုတိုက်တဲ့နေရာနဲ့တဘာဝဘေးရန်တွေကိုရင်ဆိုင်တဲ့နေရာတွေမှာအသုံးပြုသွားဖို့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delphin Lorenzana ကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဒီကနေ့ရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာပြဿနာတွေကြောင့်ကျွန်တော်တို့တပ်တွေကိုပို့ပြီးတော့ခင်မီအောင်လှုပ်သွားဖို့လိုအပ်နေပြီးတော့အခုလို Scan Eagle မောင်းသူမဲ့ drone ယာဉ်တွေကိုရရှိလိုက်ခြင်းကဖိလစ်ပိုင်နိုင်ငံကိုစီးရီးယားအထောက်အကူဖြစ်စေတယ်လို့သူကပြောပါတယ
်အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီးတန်စင်တို့ပြောပြပေးသွားတာပါအခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေစတိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံမှာ Facebook တုံးပြီးအမုန်းစကားတွေဖြန့်နေတဲ့အန်ဒီယန်နဲ့ပတ်သက်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေအပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းအချက်အလက်ရရှိခွင့်အားနည်းချက်ကြောင့်လို့လဲမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာပြည်တွင်းမှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုံ့ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
် I think it was used to convey public messages but we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိဆက်ဖို့တုံးတယ်ဆိုပေမဲ့လည်းဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိတာပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုသုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ
်မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုတုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်ဇော်ကလည်းသဘောတူပါတယ
်ဟိုဘူမှုပင်ရဲ့ဆိုင်မနာတွေပေါ်မှာလူအမုန်းစကားလို့ဆိုတဲ့သကင်ရဲ့ဒီပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်အောက်စုတစ်ခုပေါ့နော်အပွဲတစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်နေတဲ့ဟာအကောင့်တူကြီးဖွင့်ပေါ့နော်အဲ့လိုမျိုးဖွင့်ပြီးတော့လုပ်နေတဲ့အားကြီးကိုကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟိုဒီဆွေးဆုပ်ပုံမှာကျွန်တော်တွေ့နေရတယ်ဆိုတာမှန်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ
် Oh everything is done through Facebook in Myanmar People communicate through Facebook but it's the government structures
မြန်မာနိုင်ငံမှာတော့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောချင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းကြီးဖြစ်နေပါတယ
် Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူထုကြားမှာအမုန်းတရားတွေအကြမ်းဖက်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူထုကြားသတင်းအချက်အလက်ရပိုင်ခွင့်အားနည်းချက်ကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကထောက်ပြပါတယ
်ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့ဟာကဘာလဲဆိုတော့right information မရှိတာရယ်နောက် access information ကောင်းကောင်းမရှိတာရယ် right information ကောင်းကောင်းမရှိတာပေါ့နော်ဒီ information တစ်ခုကိုမှန်သလားမှားသလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားရှိတယ်။ဒ ဒါတကယ်ပဲအစ်စ်လားအတူလားဆိုတဲ့ဟာမခွဲခြားနိုင်တဲ့ဟာအဲ့ချက်တော့လည်းပ
ါကဘာတလွန်းအလွဲတကူချိတ်ဆက်ဆက်သွယ်နိုင်ရည်ရည်ရွယ်တဲ့လူမှုကွန်ရက် Facebook ပေါ်မှာအမုန်းတရားဖြန့်ဝေမှုမျိုးတွေးတဲ့အတန်ယူအကြံဖက်မှုတွေသတင်းမှားတွေအပါအဝင်လူမှုအတိုင်းဝိုင်းချမတင်လျော့ဘူးလို့ Facebook ကဆုံးဖြတ်ရင်တော့ဒါတွေကိုဖြုတ်ချအကောင့်တွေကိုပိတ်သိမ်းတာမျိုးတွေလှုံ့ဆော်နေတာပါဒါပေမဲ့ကျူးလွန်မှုတွေကို Facebook ကို report လုပ်မှာ Facebook ကစဉ်းစားသုံးသပ်တာဖြစ်ပါတယ်။ဒီလိုချိုးဖောက်မှုတွေကျူးလွန်မှုနဲ့ပဲဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုလည်းပိတ်သိမ်းခံခဲ့ရပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုပူတာအိုလမ်းပြန်လဲအသုံးပြုနေပြီဖြစ်တဲ့အကြောင်းပြောပြပေးပါဦးမယ်။ကချင်ပြည်နယ်မြကြီးနားဆွန်ပရာဘွန်ပူတာအိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လဲပြုပြင်ပြီးစီးပြီးဖြစ်လို့ကုန်တင်ရင်တန်းတွေစတင်သွားလာနေနိုင်နေမှာပြီ။အခုလိုကားလမ်းပြန်ပွင့်သွားတဲ့အတွက်ပူတာအိုမြို့မှာအဓိကရှားပါးနေတဲ့73စီဈေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာပါတယ်။လောလောဆယ်ရင်တန်းတွေသွားလာနေတဲ့ဆိုပေမဲ့ဆိုင်ကယ်တွေကိုတော့လုံးကြုံရေးအခြေအနေရကန့်သက်ထားပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒန်ဒါရီဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြစ်ကြီးနားဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြစ်ကြီးနားကနေပူတာအိုကိုကုန်တင်ရင်တွေစတင်သွားရောက်နိုင်ခဲ့ပြီးဖြစ်ပါတယ်ဒီလိုကုန်စီတွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တဦးကပြောပါတယ
်။ဈေးရနေရောဈေးနှုန်းကစက်စီနည်းနည်းပြောင်းတာစက်စီကအခုက9,700လောက်ရှိတယ်ဒီကလောင်းကိုအရင်ဈေးတဲ့ဈေးတားတဲ့အချိန်ကျတော့4,000ကျော်4,200ဒီကလောင်း4,200ရှိတယ်ဆိုတော့စက်စားတောက်တုံမျိုးရှိတဲ့အရင်ကကြေးကလောင်းတားတဲ့စီစီရှိတဲ့ဆက်တဲ့ပိတ်တော့ဟိုကမတက်ဘူးခက်ခဲတော့မရှိဘူး
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံကြုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါကတော့တောက်လျှောက်ဝင်တယ်။တမတော်ရင်တန်းပါတယ်ရက်သက်ကားတွေလည်းပါတယ်။စီရတော့ဒီပုံးကတော့$100ပါတယ်။အလီလီဝင်တဲ့ခါကျတော့ဘလောက်ဆိုတာကိုကပြောလို့မရဘူး။စစ်တုံးစီများပါပဲ။စစ်တုံးစီရတော့တော်တော်ကျသွားပါပြီ။စီတပလင်းကိုတလုံးပေါ့နော်။စီတလုံးကတတော်အခုက1,500ကျပ်သွားတယ်။ကျားစားတော့ကုန်ပြောအနေချင်းအဲ့လိုကြတာတွေ့ရတယ်ကိုရင်တန်းနေမနာတော့ပြည်သူလူထုအတွက်နိုင်ငံအတွက်ရှုံချောင်သွားတယ်လို့နော်
ဖေဖော်ဝါရီလ23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စင်းလုံးတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒဒါတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြေးအမြန်တိစောက်ဖို့နဲ့လန်ဒဒါနဲ့စစ်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာအိုမြို့ကိုတမ်ဘရော်လီရင်နဲ့ကုန်ပစ္စည်း5ချိန်တင်ပို့ခဲ့ရပါတယ်။လောလောဆယ်မှာတော့ရင်တန်းတွေတွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေအရစိုက်ကယ်တွေတွာလာတာကိုကန့်တတ်ထားတယ်လို့ဦးချံကြုံစားကစစ်ပြောပါတယ
်။စိုက်ကယ်တွေကလုံခြုံရေးအရသူကမပြုတဲ့အပိုင်းတွေတော့ရှိတယ်။ဒါဆိုရင်တပ်ပွဲတွေကလူကြလူကြမှလည်းပဲဆက်မှုရှိတယ်တော့။ဘီဒူလူတို့ရဲ့ဟိုလုံခြုံရေးအရပေါ့ဗျာ။အဲ့ဒါလေးတွေတော့ရှိတယ်ဒီတော့ cycle စစ်စစ်နေတာတို့ဘာညာတို့ဆိုတာကအဲ့လိုပေါ့ဗျာဖောက်ခွေးပစ္စည်းများပါမပါလုံခြုံရေးရစစ်တဲ့အပိုင်းတွေရောရှိ
ဒေတာကန်တွေကတော့လမ်းပန်းဆက်သွယ်ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်မြစ်ကြီးနားဆွန်ပရာဘုံပူတာအိုလမ်းပိုင်းကလန်ဒဒါတွေဖြစ်စည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေတာမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ် KIA ဘက်ကတော့တမ်ရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလူအချက်အရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
ကိုမိုးစောပြပြခဲ့တာပါရှင်အခုစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆောင်ခဲ့တဲ့230ပြည့်အောင်မြင်ပွဲအခမ်းအနားကိုကြည့်ကြရအောင်ပါဒီနေ့မတ်လ23ရက်နေ့ဟာစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆောင်ခဲ့တဲ့230ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကိုဖုံးမော်အဲ့ဒီလိုကြာဆုံးသွားခဲ့ရခြင်းဟာမြန်မာနိုင်ငံကို26နှစ်ကြာအုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်စနစ်ပြုတ်ကျသွားစေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးကိုစတင်မွေးထုတ်လိုက်တဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တာကြောင့်နောက်မျိုးဆက်တွေသိရှိနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်ဤပညာတက္ကသိုလ်မှနှစ်ပတ်လည်အောင်မြင်ပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။တရင်ပြေဆောင်ကိုကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
1988ခုနှစ်ဩဂုတ်လ10ရက်နေ့ဟာခေတ်သစ်မြန်မာတပိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုကြီးကိုဖော်ဆောင်ပေးနိုင်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအေရော့ဘုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့နေ့ဖြစ်ပါတယ်။ ဒါပေမဲ့အဲ့ဒီရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးပေါ်ပေါက်လာရေးအတွက်အခြေခံအကြောင်းအချက်တွေအများကြီးရှိခဲ့တဲ့အထက်ကအထင်ရှားဆုံးဖြစ်ရကတော့1988ခုနှစ်မတ်လ23ရက်နေ့မှာအဲ့ဒီအချိန် RIT ရန်ကုန်စစ်မှုတပ်ကတူចောင်းသားကိုဖုံးမော်နဲ့ကိုဆိုးနိုင်တို့ကိုလူညုံရေးတပ်ဖွဲ့တွေကရက်ဆက်စွာပစ်ခတ်တပ်ဖြတ်လိုက်တဲ့ဖြစ်ရပါကိုဖိုးမော်နဲ့ကိုစွန်းနိုင်တို့တေဆုံးသွားခဲ့တဲ့နှစ်30ပြည့်အောက်မေ့ပွဲနှစ်ပတ်လည်အခမ်းအနားကိုဒီကနေ့အင်းစိန်မှာရှိတဲ့ရန်ကုန်နည်းပညာတက္ကသိုလ်မှာကျင်းပခဲ့ကြပါတယ်။အရင်နှစ်တွေကတော့အခုလိုနှစ်ပတ်လည်အခမ်းအနားတွေကိုចောင်းသားဟောင်းတွေကဥဆောင်ကျင်းပလေးရှိပေမဲ့သမိုင်းအမွေကိုလက်ဆင့်ကမ်းယူပြီးလက်ရှိရန်ကုန်နည်းပညာတက္ကသိုလ်ចောင်းသားသမဂ္ဂကဥဆောင်ကျင်းပခဲ့တယ်လို့ရန်ကုန်စစ်မှုတက္ကသိုလ်က1996ဒီဇင်ဘာចောင်းသားလှုပ်ရှားမှုခေါင်းဆောင်ဟောင်းကိုစိုးထွန်းကပြောပါတယ်
ဒီကတော့တမိုင်းအမွေတွေကိုလက်ဆင့်ကမ်းပြီးသူတို့တောင်းဝန်တစ်ခုယူပြီးလုပ်တဲ့သဘောပေါ့။ဒီနေ့တည်းကတော့ကျွန်တော်တို့ကျောင်းသားဟောင်းတွေအရယ်စုစည်းပြီးတော့တရားကိုပုံပုံလေးကိုလုပ်ခဲ့တယ်ပေါ့နော်။အနည်းက29နှစ်မြောက်နှစ်ပတ်လည်နေ့ကစပြီးတော့ကျွန်တော်တို့ရန်ကုန်စက်မှုတက္ကသိုလ်အခုတော့ရန်ကုန်နည်းပညာတက္ကသိုလ်လို့ခေါ်တာပေါ့နော်။အဲအခုရန်ကုန်နည်းပညာတက္ကသိုလ်မှာမနေ့ကစပြီးတော့ကျွန်တော်တို့ assembly hall ကြီးထဲမှာလှုပ်လာနိုင်ခဲ့တယ်။အရင်တော့ဒါလူမသိသူမသိတိတ်အများကြီးကျေးဇူးများမသိခဲ့နဲ့ကျွန်တော်တို့ဒီ view ကုန်းတော့ရမှာပဲလုပ်နိုင်ခဲ့မယ်29နှစ်မြောက်ကမနေ့ကစပြီးတော့ဟုတ်ပြန်ပြီးတက္ကသိုလ်ရှင်းဝင်နေမှာပဲအဆမ်မီခေါ်မှာပဲလုံနိုင်ခဲ့တယ်အမြတမ်းနေပြေဝင်နိုင်ခဲ့တယ
်မျိုးဆက်စ်ចောင်းသားတွေအကြာတမိုင်းဖြစ်ရတဲ့မမေးပျောက်စေလိုတဲ့ရည်ရွယ်ချက်နဲ့ဒီနှစ်ပတ်လည်အခမ်းအနားကိုသူတို့ကလက်ပြောင်းတာဝန်ယူပြီးကျင်းပခဲ့ခြင်းဖြစ်ကြောင်းရန်ကုန်နည်းပညာတက္ကသိုလ်ကចောင်းသားတမကဥက္ကဋ္ဌကလည်းပြောပါတယ
်မျိုးကိစ္စကကျွန်တော်တို့ကျောင်းမှာဒီလိုမျိုးကြားဖို့တော့ကရင်တော့နှစ်30လုံးမှာဒီလိုငယ်5နှစ်လောက်ကမှစပြီးတော့ကျောင်းကောင်းကောင်းမပြောခွင့်ရတာဆိုတော့ဒီနောက်ပိုင်းကျရင်ကျွန်တော်ဒီလိုမျိုးပွဲမလုပ်ဘဲနေနောက်ပိုင်းတွေကျွန်တော်မတိတော့ဆက်ပြီးတော့ကျွန်တော်ကစီးရအောင်နေတာဆိုနောက်ပိုင်းကပူပူမတိတော့အောင်ဖြစ်နေတယ်ဒီဟာကိုနောက်ပိုင်းဆက်ပြီးတော့လက်ဆင့်ကန်စီးအောင်ဆိုရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာပါအဲ့တော့ပါပဲ
ခဏအချိန်မှာတော့ဒီမိုကရေစီအစိုးရလို့ဆိုတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတန်းပြေအာဏာကိုရရှိခဲ့ပေမဲ့လည်း1962ခုနှစ်ကစလို့မြန်မာနိုင်ငံကိုနှစ်ပေါင်း50ကျော်ကြာအသွင်ပြောင်းပြီးအုပ်ချုပ်လာခဲ့တဲ့အာဏာရှင်စနစ်ရဲ့အငွေ့အသက်တွေဟာခဏအချိန်ထိတည်ရှိနေဆဲဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီအစိုးရဖြစ်ပါရဲ့နဲ့ဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့ကိုဖုံးမော်နဲ့ကိုစိုးနိုင်တို့ရဲ့နှစ်ပတ်လည်အခမ်းအနားမျိုးကိုအစိုးရအနေနဲ့ဥဆောင်ကျင်းပနိုင်ခြင်းမရှိတဲ့အပြင်ပူးပေါင်းပါဝင်ဖို့တောင်အခက်အခဲရှိနေတယ်ဆိုတာကို1996ဒီဇင်ဘာចောင်းသားလှုပ်ရှားမှုခေါင်းဆောင်ဟောင်းကိုစိုးထွန်းကထောက်ပြပြောဆိုပါတယ
်။အစိုးရကတော့ပါရင်တော့အကောင်းဆုံးပါဗျာ။ဒါပေမဲ့လည်းလက်ရှိကျွန်တော်တို့အစိုးရရဲ့ခြေနေရတယ်အစိုးမရတာတွေရတယ်များနေတာတော့ကျွန်တော်မှလည်းအချို့အိမ်မှာနားလေဖွင့်လို့ပေးနေရတာတွေရတယ်များနေတာပေါ့နော်
။လက်ရှိမျိုးဆက်သစ်တွေကြုံတွေ့ခံစားနေရတဲ့ဒီမိုကရေစီအသေးအပွင့်နဲ့လွတ်လပ်မှုတွေဟာတစုံတဦးတည်းရဲ့ကြိုးပမ်းအားထုတ်မှုကြောင့်မဟုတ်ဘဲထောင်ပေါင်းများစွာသောတိုင်းပြည်ကိုချစ်မြတ်နိုးသူတွေကနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံပြီးအသက်တွေပေးလူခဲ့ကြလို့ရခဲ့တာဖြစ်တဲ့ဆိုတော့သမိုင်းအမှန်ကိုနောင်မျိုးဆက်သစ်တွေသိရှိနားလည်အောင်88မျိုးဆက်နဲ့ရှေ့မီနောက်မီတက်သည့်ပညာရှင်တွေကဆက်လက်စွမ်းဆောင်သင့်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်။နိုင်ငံခြားအလုပ်သမားတွေအတွက်ထိုင်းနိုင်ငံမှာမကြသေးခင်ကပဲဥပဒေသစ်ထုတ်လိုက်ပြီးတဲ့နောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုတရားမဝင်နေလန်းတွေနဲ့ဝင်ရောက်ဖို့ကြိုးပမ်းမှုတွေပိုများလာနေပြီးတချို့လည်းဖမ်းဆီးခံနေကြရပါတယ်။ဒီရက်ပိုင်းတွေတွင်မှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတချို့ဖမ်းဆီးခံရတာတွေရှိခဲ့တဲ့အကြောင်းအလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။အပြည့်အစုံကို VOE မြန်မာပိုင်းထိုင်းအခြေစိုက်တရင်တော့မအေးအေးမာကပြောပြမှာပါရှင
်။မလေးရှားနိုင်ငံအတွင်းမှာအလုပ်လုပ်ကင်ဖို့အတွက်ထိုင်းနိုင်ငံနေဆက်ကနေတဆင့်လူပွဲစားတွေခိုးသွင်းလာတဲ့မြန်မာနိုင်ငံသား၁၀ဦးကိုခိုးသွင်းလာတဲ့ပွဲစားနဲ့အတူမလေးအန္တရာယ်တွေကဖမ်းဆီးချိန်သိမ်းလိုက်ပါတယ်။ထိုင်းမလေးနေဆက်ထိုင်းနိုင်ငံဟန်ရိုင်ဒေသနဲ့ထိစပ်နေတဲ့မလေးရှားနိုင်ငံဘက်ကစီတရာနယ်မြေမှာမနေ့ကဖမ်းဆီးခံရတဲ့အခြေအနေကိုတော့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟန်ရိုင်ဒေသတာဝန်ခံဦးပါကြီးကအခုလိုပြောပြပါတယ်။
မလေးကတော့ဆေးရောက်မိနေကျွန်တော်မလေးဖဲတန်းကိုရောက်တဲ့ခါမှမိတာပါနော်ဟုတ်ကဲ့မလေးကြီးကဖမ်းတာဟုတ်ကဲ့ဟိုစားသမားစီကိုရောက်တဲ့ခါမှဖမ်းတာတိုးထဲမှာဖမ်းတာမဟုတ်ဘူးဟိုအပြန်ဝင်ရမှဖမ်းတာဒီမလေးရှားဖက်ရောက်တဲ့ခါမှမိနေအဲ့ပေါ်သူကတိုးထဲကနေပြီးဖြတ်တာပေါ့ဗျာတိုးထဲကနေပြီးတော့ဒီစန်းစကားတွေနဲ့နေပြီးတော့ဒီမလေးဖက်ကဟိုသူတို့ဂိုက်ကိုဖြတ်တာပေါ့နော်ဟိုစန်းစကားကိုဖြတ်တာပေါ့အောက်ကဒီဖောက်ပြီးတော့ဝင်တာပေါ့အော်ထိုင်းနဲ့မလေးရှားမှာသူတို့ဒီမင်းမင်းစန်းစကားတွေကာထားတာရှိတယ်ဟုတ်ကဲ့အော်သူတို့ကဒီပွေးစားတွေကနေပြီးတော့သူကဒီပလယာတွေဟိုးစားတွေနဲ့သူကဖြတ်ထားတယ်အပေါက်တွေဖောက်ထားတယ်ရှိတယ်လေအောက်ကနေပြီးတော့ဖောက်ပြီးတော့သူကဘယ်လိုပြောမလဲဆိုတော့လေးဖက်ထားပြီးတော့တွားပြီးတော့ဝင်ရတာပေါ့ Emma Tori got the card, Fabida Kamata Kadi, Malaya Katama Lajora, Malaya Katama Lajora, Shima Lamina.
Where's Arigan need the same, Nizin Lulu, Malaysia Nanga, and Dringo Coeni to the Shini Red Jang, Atomia Miaha, Yabadima, Tola Nigani, Coeni Jara Pite Lule, Uva Yiga, Septopia Barem.
Tura below Tuares, Tulanga Dora Bobia, and Tulanga Dora to Kago, Yapa Piade, Elomude, Tata Kadi, he told him a Nibiro, Lamwe Viro to do a Pangasida in the city. How the Lamar is already two out to do a take up over the Shida Bono. Madama, the Buzzard, last joint Yama to the Tualo and Yapa, Mina Dolo Miau, Mina Dolo Shim, Yamapono, Tuatorio, Pabu Matuaja, and Yapa, Ebu and Yuri Shidi.
Okay.
A fully Buzzard of Tuane Jara, Mira Samajabu Tuane Jara. The Shore Jaro Kaji Bira, what the Shore Jaro Kaji Mabin at Tata Shidi. Yado Tuana, Tulana Tuarema.
Malaysia Nangan go Coen Bo Josa Jare, Yamanang and Arigo, Natal Sakuna Kunine, Natal Sashikuni, Nisabai Ma, Tauching Demene, Tanang and Beggar, Pansy Migabi May, Malaysia Nangan Ego Yama. A suit like Pansy Mira Garo, Natal Sashikuni Tema, Najin can she be do the Abare, Aladube, Malaysia Nangan Ego Coen Bo Josa Jare, Yamanang and Ari, Tesamare Gana Sigo, Sonkla de Dare Mabe, Malasani and Niga, Pansy Gigani, Sisigayama, Gardazi Garo, Tapi Lumio Doga de Lu, now Gardazi Garo, Tippin, and Winta Mira Jow, Lucia Ugo, Tayana by Niga, Pansy Gabare, Bigger Tala Kanga Sabi, Tanang and Becca. Nangan Jada looked the marine but the day. Uri did Tola be and now by ma. Tainong and Shiniga. Now that they win Larry looked the marine go, Matayo red dray. Malaysia Nangan ego, Coen Buriga. Boom ya lani de lule. Malaysia Nezaga. Look the marie song yen niduriga. Josu Javarishin.
My EMA Pia Tarabashin. A good tomorrow, Tanwin Nira Radio season BPG Asia 7 and Itai Tolin Bime, VOE Niz and TV season go let you nine Javare, Nanganaja Tolim and Yavai season Rigoro, Lindomita Sako, Nasanga, Thons and Nit, Lindamita Diakose, Kilo has Stinga Kongabian, VOE Facebook Samyana, VOE Bamis News, Kani Biole, Nasin Nimarishin. A cook in Ghana, Indian Navy, and take Diao the Rin Jinjoko, Kuyan and Abjabi, our mission.
Russia, the show Hound Unet, the Mipu Doko, saying that I can't get Loya Ma, Russia, or Nakoga, Pound and Patani, as or Pinay, Maji, Hidello, Britain, when you do treason, may got Pioso Library, Taika, and Yama, don't you get a cigar? Nova Chocolate, call it, sit that tone. Saint, I don't know you guys see that say pitch on, but then when you're treason, may got out of Toma, Manit and Nilaniga, Pioja later, Chipare. နောက်ဆက်ကြောင်းအမေရိကန်သမ္မတယူရီကောက်ပွဲမှာရုရှားတို့ဘက်ကဝင်ရောက်နှောက်ယှက်တာရှိခဲ့ပေမဲ့ထရမ့်ရဲ့မက်ဆေ့ချ်စီရင်အဖွဲ့နဲ့ဝေါင်းကြံစီတာတော့မရှိဘူးလို့အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကတင်လာနေကကြေညာလိုက်တဲ့အပေါ်မှာသမ္မတတော်ထရမ့်ကအောင်ပွဲခံပြောဆိုလိုက်ပါတယ်ရီပူဘလီကန်တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဒီကိစ္စကိုအလေးနဲ့ထားပြီးစုံစမ်းစ ကြီးတွေနဲ့ရေးပြီးတော့အောင်ပွဲခံလိုက်တာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျေမက်တစ်ဆာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ကြညာခြင်းမရှိဘဲဒီကနေ့မှတွားရောက်ခဲ့ပြီးအာဖဂန်ဆိုးရနဲ့တိုက်နေတဲ့တာလီဘန်သဘုံတွေတဲကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေဟာ16နှစ်ကြာတိုက်နေတဲ့အာဖဂန်စစ်ပွဲကိုအဆုံးသတ်ရေးကိစ္စဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခအတွင်းနိုင်ငံတကာအဆင့်ရာဇဝတ်မှုမြောက်တဲ့လောက်ရတီကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရက်စဲမဲ့အရေးလက်တွေ့ဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားမျိုးသားထောက်လှမ်းရေးအကြီးကဲဆွန်ဆာဟွန်နဲ့ဝန်ကြီးချုပ်အာဘေတို့ဒီတိုကျိုမြို့မှာဒီကနေ့တွေ့ဆုံပြီးခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်နောက်နှစ်နိုင်ကြထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်ဖတ်ယူနိုင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington.